2019စီချမှတ်ခံထားတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံတင်သွင်းထားတာကိုနိုင်ငံတော်တရားရုံးချုပ်ကဒီကနေ့မတ်လ26ရက်နေ့နေပြည်တော်မှာကြားနာမှာဖြစ်ပါတယ်။ Rider သတင်းတောက်နှစ်ဦးရဲ့အမှုအပေါ်အောက်တရားရုံးတွေရဲ့အမိန့်စီရင်ချက်တွေဟာဥပဒေကြောင့်အရာမှန်ကန်မှုမရှိတဲ့အတွက်တရားရုံးချုပ်အနေနဲ့ပြင်ဆင်ပြီးမှန်ကန်တဲ့တရားစီရင်ရေးဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်း CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးက VOE ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ငံအပြည့်အစုံတင်ဆက်ပေးပါပါရှင်
။ဂျီတရှာကိုလိုနီလက်ထက်ကလေးကချမှတ်ထားတဲ့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ Rider သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို2018ခုနှစ်စက်တင်ဘာလ3ရက်နေ့ကရန်ကုန် KI တရားရုံးကနေထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါ။ဒီစီရင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းတရားရုံးမှာရိုက်တာသတင်းတောက်နှစ်ဦးကအယူခံတင်သွင်းခဲ့ပြီးဇန်နဝါရီလမှာတရားရုံးကအဲ့ဒီအယူခံကိုပယ်ချခဲ့ပါတယ်။အခုနောက်ဆုံးအစ်င့်အယူခံကိုနိုင်ငံတော်တရားရုံးချုပ်ကတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့နေပြည်တော်မှာသူတို့နှစ်ဦးရဲ့အမှုကိုလက်ခံကြားနာမှာဖြစ်ပါတယ်။ရိုက်တာသတင်းတောက်တွေအနေနဲ့ဥပဒေကြောင့်အရာပြစ်မှုကျူးလွန်ခြင်းမရှိဘဲအောက်တရားရုံးတွေကစီရင်ချက်အမှားတွေကိုချမှတ်ထားတဲ့အတွက်အခုနိုင်ငံတော်တရားရုံးချုပ်အနေနဲ့ဥပဒေနဲ့အညီမှန်မှန်ကန်ကန်ပြင်ဆင်ဆောင်ရွက်မယ်လို့မျှော်လင့်ကြောင်းညူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုခုလိုပြောပါတယ
် They were convicted wrongly under the law and this is a chance for the Supreme Court to correct that decision
သူကိုစီရင်ချက်ချတဲ့နေရာမှာဥပဒေကြောင်းအရကိုလွှဲမနေပါတယ်ဒါကြောင့်နိုင်ငံတော်တရားရုံးချုပ်အနေနဲ့အခွင့်အလမ်းရှိနေပါတယ်။တရားလိုတွေဘက်ကတက်တည်ထွက်ဆိုချက်တွေပေါ်မှာလဲကျွန်တော်တို့ကယုံကြည်မရှိပါဘူး။သူတို့လွတ်မြောက်တက်ပါတယ်။သူတို့ရဲ့ရှင်းနေတွေဘက်ကအကျိုးသင့်အကြောင်းသင့်ပြန်ပြီးတော့တင်ပြထားတာလည်းရှိပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြန်ပြင်ပြီးမှန်ကန်တဲ့တရားစီရင်မှုဘက်ကနေရက်တည်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
။ Rider သတင်းတောက်တွေရဲ့အမှုမှာအဓိကအရေးပါတဲ့တက်တည်တက်ဦးဖြစ်သူမကြသေးခင်ကမှထောင်တန်းနှစ်နှစ်ပြည့်လို့လွတ်မြောက်လာတဲ့ဒူရဲမူဟောင်းမိုးရနိုင်ကသူ့ကိုအမှုနဲ့ပတ်သက်ပြီးလိန်လေထွက်ဆိုဖို့မြန်မာရဲတပ်ဖွဲ့တာဝန်ရှိသူတွေကညွှန်ကြားခဲ့ကြောင်းမက်လ9ရက်နေ့က7နှစ်တရင်ကြာနေရဲ့ဟီရိုသူရဲကောင်းစုကိုလက်ခံရရှိခြင်းအများပြည်သူရှိစင်မြင့်ပေါ်မှာအခုလိုပြောသွားပါတယ်
။တရားရုံးကိုတက်တည်မထွက်ခင်မှာကျွန်တော်အချုပ်ထဲမှာရှိတာပေါ့နော်။အဲအချုပ်ထဲမှာရှိတယ်။မနေ့ကတက်တည်ထွက်မယ်။ဒါမှမရပေါ့။20နှစ်အိန္ဒိယဒါထွက်မယ်19ရက်နေ့မှာကျွန်တော်တို့ဒါ CID ကအရာရှိတွေကဘယ်လိုထွက်ပါဆိုပြီးတော့လာပြီးတော့တင်ကြားခံရတာပေါ့နော်အဲသူတို့ရှိမှာတော့ကျွန်တော်ဒီတရားရုံးကြီးအများကြီးတက်တည်ထွက်ခဲ့မှုပါတယ်ကျွန်တော်လည်းနားလဲပါတယ်ကျွန်တော်ဒီလောက်ဖယ်ပြောလိုက်တာဒါပေမဲ့သူတို့ပြောတာတွေကတော့ကျွန်တော်ထွက်တဲ့တရားရုံးမှာထွက်ဆိုခဲ့တာနဲ့ဆန့်ကျင်တဲ့ဟာတွေကိုထွက်ခိုင်းတာပါ
အခုလိုဒူရဲမူဟောင်းမိုးရနိုင်ကရိုက်တာသတင်းတောက်တွေကိုရဲဘက်ကအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းအမှန်တိုင်းထွက်ဆိုချက်အထက်အရာရှိတွေကစေခိုင်းလို့လုပ်ရတယ်ဆိုတဲ့ပြောဆိုချက်အမှန်တွေကိုနိုင်ငံတော်တရားရုံးချုပ်အနေနဲ့ကြားလိမ့်မယ်လို့မျှော်လင့်ကြောင်း Steve Butler ကပြောပါတယ်။အောက်တရားရုံးတွေကနေရိုက်တာသတင်းတောက်နှစ်ဦးရဲ့အမှုကိုကင်တွယ်စီရင်ဆုံးဖြတ်ချက်တွေမှာဥပဒေကြောင်းအရအငင်းပွားစရာတွေရှိနေတဲ့အတွက်နိုင်ငံတော်တရားရုံးချုပ်အနေနဲ့ဒါတွေကိုသုံးသပ်ပြီးမှန်မှန်ကန်ကန်စီရင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်က VOE ကိုပြောပါရစေ
။သတင်းတောက်တွေဖြစ်တဲ့အတွက်တယ်လီဖုန်းညီထဲမှာတွေ့တဲ့ဥစ္စာတွေကဒါတကယ်ပြည့်ဝတဲ့အဆင့်ရှိသလားမရှိဘူးလားပေါ့နော်။ဥပမာအပြင်ကျွန်တော်ပုတ်ရဟမင်းကြီးရဲ့ခီးစဉ်ဆိုလို့ရှိရင်ကျွန်တော်သတင်းစာထဲမှာတော့ထည့်ပြီးတော့ကြေညာထားတဲ့ဥစ္စာတွေဖြစ်တယ်လေ။အဲ့တော့အဲ့ဒီလိုမျိုးသတင်းတောက်တယောက်အနေနဲ့ဒါသတင်းအချက်လက်ခိုင်မာဖို့အတွက်စုဆောင်ထားတဲ့ကိစ္စတွေနောက်ပြီးတော့တခါ EE နဲ့ဆက်သွယ်တဲ့ဖုန်းနံပါတ်တွေတွေ့တယ်။နောက် ENC နဲ့ဆက်သွယ်တဲ့အရေးကြီးတဲ့ဖုန်းနံပါတ်တွေသတင်းတောက်ကတော့သတင်းဖြစ်လာပြီဆိုလို့ရှိရင်သတင်းခိုင်မာမှုရအောင်အချက်လက်တွေစုဖို့အတွက်သူ့မှာတယ်လီဖုန်းနံပါတ်တွေရှိဖို့လိုတယ်။ဒါတွေတွေ့ရုံနဲ့တင်ဒီမှုမှာသုံးသပ်ဆုံးဖြတ်ထားတဲ့အချက်လက်တွေကအမှားယူနေတယ်ဆိုတာတွေကိုထောက်ပြနိုင်မယ်ဆိုလို့ရှိရင်တော့ဒီအရုံချုပ်ကနေပြီးတော့ဒါတွေကိုထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
ဒါအပြင်အမှုနဲ့ပတ်သက်လို့တက်တေအဖြစ်ထွက်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကို PRP အရေးယူအပြစ်ပေးခဲ့တာတွေရှိတဲ့အပေါ်မှာ Rider သတင်းတောက်တွေဘက်ကအမှုနဲ့ပတ်သက်လို့အပြစ်အဝခုခံခြေပောက်ခွင့်ရခဲ့သလားဆိုတဲ့မေးခွန်းအပေါ်မှာလည်းနိုင်ငံတော်တရားရုံးချုပ်ဘက်ကထည့်သွင်းစဉ်းစားတင်ကြောင်းဦးမင်းလွင်ဦးကပြောပါရယ်သူတို့နှစ်ဦးကိုသမရရဲ့လူငယ်ချမ်းသာကွင်းနဲ့ချွင်းချက်မရှိအ мян ဆုံးလွတ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုပြင်းပြင်းထန်ထန် PRP တောင်းဆိုနေပေမဲ့သူတို့ရဲ့အမှုကိုတရားရုံးဘက်ကကင်တွယ်နေတဲ့အတွက် ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုထားပါတယ်ရှင်။